ပြည်သူတွေကိုနိုင်ငံရေးအရာတစ်ဖက်သက်ဖိနှိပ်ချုပ်ချယ်တဲ့ဥပဒေတွေကိုပြင်ဆင်ဖို့နဲ့မကန့်ညီလာတွေကိုဖျက်သိမ်းပေးဖို့အတွက်လာမယ့်2024ဇန်နဝါရီလ4ရက်နေ့ရန်ကုန်မြို့မြို့တော်အခမ်းအနားရှိမှာ88မျိုးဆက်ကျောင်းသားကောင်းဆောင်တွေအပါအဝင်အရက်ဖက်လူမှုအဖွဲ့အစည်း60ကျော်စုပေါင်းပြီးဆန္ဒပြကြမှာဖြစ်ပါတယ်မြန်မာနိုင်ငံမှာမတရားတဲ့ပုံမှန်တွေကိုဖျက်သိမ်းပေးဖို့နဲ့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးတောင်းဆိုဖို့အတွက်88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူ့အဖွဲ့အစည်းပါဝင်လူမှုအဖွဲ့အစည်း60ကျော်ကစုပေါင်းပြီးကွန်ရက်တစ်ခုဖွဲ့စည်းခဲ့ကြပါတယ်။အခုလိုလူမှုအဖွဲ့အစည်းတွေစုပေါင်းပြီးဆန္ဒပြမှာနဲ့ပတ်သက်လို့ Equality မြန်မာအဖွဲ့ခေါင်းဆောင်ကိုအောင်မျိုးမင်းကအခုလိုပြောပါတယ်
ကျောက်တရားမြို့နယ်မှာကျွန်တော်တို့လူ300ကျော်ငင်းငင်းသာစီတန်းလှည့်လည်ပါမယ်။အဲ့ဒါခွင့်ပြုချက်ကျွန်တော်တို့တောင်းထားပါတယ်။တောင်းထားတဲ့ဟာကတော့ဒီမြို့နယ်မှာတော့တင်ထားပြီးပါပြီ။အဲ့တော့ကျွန်တော်တို့တောင်းဆိုချက်ကတော့အခုလိုမျိုးဖိနှိပ်တဲ့ဥပဒေတွေကိုပယ်ဖျက်ပေးဖို့ရဲ။ကျွန်တော်ကရည်ရွယ်ချက်အတိုင်းဒါတွေကိုအကောင့်ထဲပို့ဖို့အတွက်ကိုပထမဦးဆုံးဦးတည်ပါတယ်။အဲ့တော့ရှေ့ဆက်ဘာလုပ်မလဲဆိုတဲ့ကိစ္စကတော့အဲ့ဒီနေ့ပေါ်မှာပြင်ပြတဲ့ချက်တွေကိုအစိုးရဘယ်လောက်ထိလေးစားလဲလိုက်နာလဲပေါ်မှာအများကြီးမှတ်တည်ပါလိမ့်မယ်ခင်ဗျာ။
ဆန္ဒပြပွဲမှာပါဝင်ဖို့ဆုံးဖြတ်ခဲ့တာနဲ့ပတ်သက်ပြီး88မျိုးဆက်ចောင်းသားခေါင်းဆောင်ကုပြုံးချူက RFA ကိုအခုလိုပြောပြပါဗျ
။ကျွန်တော်တို့ကဒီပုံမှန်တွေမရေးဆဲခင်အခြေခံဥပဒေအတိမပြုခင်တည်းကနေပြီးတော့ကျွန်တော်တို့တွေကကိုကိုယ်တိုင်ယုံကြည်ချက်နဲ့ကိုယ်ဆန္ဒတွေကိုကိုဖော်ထုတ်ခဲ့တဲ့တာရကတွေရှိခဲ့ပူပါတယ်။အဲ့ဒီအချိန်မှာဒီလိုမျိုးဥပဒေပုံမှန်မျိုးတွေမထွက်သေးပါဘူး။ကျွန်တော်တို့အရာရာကိုရင်ဆိုင်ပြီးတော့ကိုယ့်ရဲ့ဆန္ဒထင်ဟန်အောင်တွေဖော်ထုတ်ခဲ့တာရှိပါတယ်။အခုအချိန်မှာတိုင်းပြည်အပြောင်းအလဲမှာတို့တွေကနေပြီးတော့ဒီနိုင်ငံသားတွေပါဝင်ခွင့်တွေကိုဥပဒေကတစ်ဖက်ကပြဋ္ဌာန်းပြီးတော့ new ဥပဒေကတစ်ဖက်ကနေပြီးတော့ချုပ်နှောင်ထားတာတွေပေါ်လာတဲ့အတွက်ရေရှည်မှာနိုင်ငံသားတွေပါဝင်တဲ့ကိစ္စတွေမှာငြင်းပေါင်းမှုတွေအများကြီးဖြစ်လာနေတယ်လို့ဆန္ဒပြမှုကိုစားပြမှုတွေကိုစစ်စစ်မှန်မှန်မရနိုင်ပါဘူးကျွန်တော်အများကြီးစိုးရင်ပါတယ်။ဒါကြောင့်မလို့ဒီဆန္ဒထုတ်ဖော်မှုကိစ္စတွေကိုလိုအပ်လာတဲ့ကာလမှာကျွန်တော်တို့ဆုံးဖြတ်ချက်တွေချပြီးတော့ပူးပေါင်းဆောင်ရွက်နိုင်ဖို့အဖွဲ့အစည်းတွေနဲ့ညှိနှိုင်းပြီးလှုပ်ဆောင်ကြကြပါတော့။
လာမယ့်နှစ်ဇန်နဝါရီလ4ရက်နေ့လွတ်လပ်ရေးနေ့မှာဆန္ဒပြပွဲကျင်းပဖို့ကျောက်တရားမြို့နယ်ရဲစခန်းကိုခွင့်ပြုမိတ်တောင်းခံထားတယ်လို့လည်းသိရပါဗျ။ဒါအပြင်ဆန္ဒပြပွဲရည်ရွယ်ချက်တွေနဲ့ပတ်သက်ပြီးနိုင်ငံတော်သမ္မတဦးသိန်းစိန်လွတ်တော်ဥက္ကဋ္ဌတွေဒေါက်ဆန်းစုကြည်ဥက္ကဋ္ဌအနေနဲ့တာဝန်ယူနေတဲ့တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီအပါအဝင်ပြည်ထောင်စုတရားသူကြီးချုပ်တွေစီကိုအကြောင်းကြားစာပေးပို့ထားတယ်လို့လည်းသိရပါဗျ။လဘရောင်းတောင်ကျင်းဒီစီမံကိန်းရပ်ဆိုင်ဖို့အတွက်ဆန္ဒပြပွဲမှာပါဝင်ခဲ့ပြီးပုံမှန်18နဲ့ထောင်တလကြခံခဲ့ကပြီးခဲ့တဲ့ဒီဇင်ဘာလ17ရက်နေ့ကသမ္မတဦးသိန်းစိန်အမိန့်နဲ့ပြန်လွှတ်မြောက်လာတဲ့ចောင်းသားကောင်းဆောင်ကိုဒီငိမ့်လင်းကတော့လာမယ့်နှစ်ဇန်နဝါရီလ4ရက်နေ့မှာပြုလုပ်မယ်ဆန္ဒပြပွဲကိုအာဏာပိုင်တွေကခွင့်ပြုချက်ပေးမပေးစောင့်ကြည့်အောင်မယ်လို့ပြောပါတယ်
လေရနေမှာငញ្ញသာစုဝေးစီရနေတယ်ဘုလို့ကျွန်တော်စာရင်ထားခဲ့ပါတယ်ဒါတောင်မလို့ဘလို့မျိုးများကျွန်တော်ဘာမှပင်းပါလားမပင်းဘူးလားအစိုးရရဲ့ဒီသဘောဆောင်မှုရှိရလားဟောငញ្ញသာစုဝေးစီရနေတဲ့ပုံမှန်တွေကဘလို့ဘယ်လိုရှိလဲဆိုတော့ကျွန်တော်တို့မကြင်ချင်းနဲ့မှဆက်ပြီးတော့ကြည့်ရမှာပါအဲ့ခါမှာနောက်ပြီးတော့မှဒီလေရနေကြော်တော်ကားခါမှာဒါနဲ့ပတ်သက်ပြီးတော့ဆက်မှအရေးယူမှုတွေရှိလာအောင်လားဆိုတော့ကျွန်တော်ဆက်လက်ဆောင်ကြည့်ရအောင်ပ
ါလက်ရှိအချိန်ထိအချင်းဆောင်တွေထဲမှာလက်ချန်နိုင်ငံရေးအချင်းသား90ကျော်နဲ့ပုံမှန်18အပါအဝင်နိုင်ငံရေးအမှုနဲ့တရားစွဲဆိုခံထားသူ200ကျော်ရှိတယ်လို့လည်းသိရပါတယ်ခင်ဗျာ